Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်က VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂုတ်လ12ရက်နေ့အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခမျိုးသက်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါပါအီရတ်နိုင်ငံမှာအဖွဲ့ဆောင်ပါတဲ့အစိုးရတက်ကိုအများဆုံးဖွဲ့စည်းပေးဖို့အတွက်ဝန်ကြီးချုပ်အစ်ဖြစ်တဲ့အမည်စင်းတင်သွင်းခံရတဲ့ El Abadi ကိုအမေရိကန်သမ္မတကတိုက်တွန်းလိုက်ပါတယ်ဂါဇာကတိုက်ပွဲတွေအဆုံးသတ်စေဖို့အတွက်အီဂျစ်ကဂျမ်းဝင်ဖြန့်ပြေးပေးနေတဲ့ဆွေးနွေးမှုတွေဟာတိုးတက်မှုတိတ်မရှိသေးဘူးလို့ Israel ကပြောကြားလိုက်တာပါဩစတြေးလျမြောက်ပိုင်းမှာအမေရိကန်လေတပ်နဲ့ရေတပ်စခန်းတွေကိုတိုးမြင့်ချထားဖို့အတွက်အမေရိကန်နဲ့ဩစတြေးလျထိပ်တန်းအရာရှိတွေသဘောတူလက်မှတ်ရေးထိုးနိုင်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငယ
်ကောင်းပါပြီရှင်အခြေခံဥပဒေပြင်ဆင်ရေးအတွက်လူမှုရေးထောက်ခံလက်မှတ်တွေကိုအဓိကအတိုက်ခံပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုတင်ပြဖို့ဒီအပိုင်းအတွင်းမှာပဲစူးစမ်းနေကြပါတယ်
ကျွန်တော်တို့လက်ပြန်လာတင်ပြမယ်ဆိုလက်ပြန်ပြီအောင်တော့စူးစမ်းနေတယ်ကျွန်တော်တို့ကအရင်အတွက်တင်ရင်ပေးမယ်နောက်ပြီးတော့ဒီ၄-၃ကြောင်းလောက်ရတဲ့ကိစ္စတွေရှင်းလင်းချက်ကလေးပါမယ
်ပါတီပြောခွင့်ရဥညာဝင်ပါရှင်နောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာအမေရိကန်တို့တန်ခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးပိုက်ဆိုင်တဲ့ဟိုတယ်မှာတဲခိုခဲ့တဲ့အခြေအနေအရရနဲ့အတူမွန်ပြည်နယ်ဘက်ကရေးပေးတဲ့တင့်သူတွေရဲ့အကြောင်းအရာတွေကိုလည်းစူးစီးတင်ပြပေးမှမို့စောင့်မျှော်နှားဆင်ကြရအောင်ပါရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ။
တရားဝါပြောတဲ့အီရတ်နိုင်ငံပေါ်ပေါက်လာအောင်ရှေ့ဆက်လှမ်းဖို့အတွက်ဝန်ကြီးချုပ်အစ်ဖြစ်တဲ့လက်ရှိအမည်စင်းတင်သွင်းတာခံရတဲ့ Heather L. Abadi ကိုအမေရိကန်သမ္မတ Barack Obama ကပန်ချလိုက်ပါတယ်။အမေရိကန်ဆူအနေနဲ့ Mr. L. Abadi ကိုထောက်ခံပံ့ပိုးပေးမှာဖြစ်တဲ့အပြင်အီရတ်နိုင်ငံမှာ Israel ချိန်ချမှုရှိနေတဲ့ဆူနီစစ်သွေးကြွတွေကိုရင်ဆိုင်ဖို့အတွက်အဖွဲ့ဆောင်ပါတဲ့အစိုးရတည်းအမြန်ဖွဲ့စည်းဖို့လည်းတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းအီရတ်နိုင်ငံမှာအစိုးရတည်းတက်ကိုအတက်နိုင်ဆုံးအမြန်ဖွဲ့စည်းပေးဖို့အတွက်တိုက်တွန်းလိုက်တယ်လို့အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်ရေးအတွက်အကူအညီတွေပေးမယ်လို့လည်းကတိပေးခဲ့ပါတယ်။အီရတ်နိုင်ငံမှာရှီယာတွေဆူနီနဲ့ကတ်တွေအပြင်တခြားလူနည်းစုတွေကိုပါကိုစားပြုတဲ့အစိုးရတည်းဖွဲ့စည်းရေးအတွက်အဓိကထားပြီးလှုံ့ဆော်ရမယ်လို့ဝန်ကြီးကယ်ရီကဒီနေ့ဩစတြေးလျမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်ဘက်ကအီရတ်ရဲ့အခုလိုအပြောင်းလဲကာလမှာအီရတ်နိုင်ငံသားတွေနဲ့အတူရက်ဒီမှာနေမှာပါလို့လည်းပြောပါတယ်။ဒါ့အပြင်အမေရိကန်တိုက်ခိုက်ရေးတပ်တွေကတော့အီရတ်နိုင်ငံကိုပြန်ချထားမှာမဟုတ်ဘူးလို့ပြောခဲ့တယ်လို့အီရတ်နိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့တိုက်ပွဲတွေအတွက်အီရတ်နိုင်ငံသားတွေကိုယ်တိုင်ပါဝင်လှုပ်ရှားကြဖို့လိုအပ်ပါတယ်လို့လည်းအလေးနဲ့ဒါပြောကြားခဲ့ပါတယ်။အခုလိုအီရတ်နိုင်ငံအတွက်မစ္စတာအဘော်တီကိုရွေးချယ်လိုက်တာဟာသတင်းကောင်းဖြစ်ပြီးအစိုးရအသစ်ဖွဲ့နဲ့အမေရိကန်ပြည်ထောင်စုလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းကာကွယ်ဝန်ကြီးချက်ဟေဂါကလည်းပြောကြားခဲ့ပါတယ်။
လူသားချင်းစာနာမှုအကူအညီတွေတင်ထားတဲ့ truck ကားပေါင်းအစီ180ဟာစစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကိုထွက်ခွာသွားပြီလို့ရုရှားအစိုးရသတင်းဌာနကကြေညာသွားပါတယ်။ဒီအကူအညီပေးဆောင်ရွက်မှုတွေကိုကမ္ဘာ့ချက်ချင်းဤအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဖြစ်တယ်လို့ရုရှားဘက်ကပြောဆိုနေပေမဲ့လည်းအသေးစိတ်အချက်အလက်တွေကိုရှင်းရှင်းလင်းလင်းဆွေးနွေးမပြီးမချင်းရုရှားတို့နဲ့ပူးပေါင်းဆောင်ရွက်အောင်မှမဟုတ်ဘူးလို့ကမ္ဘာ့ချက်ချင်းဤအဖွဲ့ကအဆိုပါတယ်။ရုရှားနယ်စပ်နားကရုရှားလိုလားသူခွဲထွက်ရေးသမားတွေဟာယူကရိန်းတပ်တွေရဲ့တိုက်ခိုက်မှုတွေခံနေရပြီးဒေတာကလူပေါင်းများစွာဟာတောက်တုံးရေဆေးဝါးနဲ့လျှက်စစ်မီပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရတာပါ ရုရှားအစိုးရဟာအခုလိုအကူအညီပေးကားတန်းစီလုပ်ခဲ့တာနဲ့ပတ်သက်ပြီးအနောက်နိုင်ငံအစိုးရတွေဘက်ကတော့သတိထားထုတ်ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ပြီးလူသားချင်းအကူအညီပေးမှုတွေလိုအပ်ချက်တွေကိုအကြောင်းပြပြီးစီရေကျူးကျော်မှုမဖြစ်လာစေဖို့သတိပေးခဲ့ကြပါတယ်အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ယူကရိန်းသမ္မတပေထရိုပိုကိုရှင်ကိုတို့တနင်္လာနေ့အစောပိုင်းကတယ်လီဖုန်းဆက်စကားပြောခဲ့ကြတာမှာယူကရိန်းအစိုးရရဲ့သဘောတူညီမှုမပါဘဲရုရှားဘက်ကကျူးကျော်ဝင်ရောက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်
ဂါဇာကမ်းမြောင်ဒေသကတိုက်ပွဲတွေအဆုံးသတ်စေဖို့အတွက်အီရတ်ကဂျမ်းဝင်ဆောင်ရွက်ပေးနေတဲ့ဟမတ်စ်တွေနဲ့ဆွေးနွေးပွဲဟာတိုးတက်မှုမရှိဘူးလို့အစ္စရေးညှိနှိုင်းရေးမှူးတွေကပြောပါတယ်။တချိန်တည်းမှာပဲအဲ့ဒီဒေသကအကူအညီမရသေးတဲ့ဒုက္ခသည်8,300ကျော်အတွက် WFP ကမ္ဘာစားနပ်ရိက္ခအဖွဲ့ကြီးကလူသားချင်းစာနာမှုအကူအညီတွေကိုပို့ဆောင်ပေးခဲ့ပါတယ်။အစ္စရေးနဲ့ဟမတ်စ်တွေကြားတနင်္လာနေ့အစောပိုင်းကစတင်တဲ့82နာရီကြာပြစ်ခတ်ရစဲမှုကိုအခွင့်ကောင်းယူပြီးဆန်နဲ့ဂျုံတခါစားအထောက်ကလေးတွေကိုခွဲပြီးအိမ်နောက်စုတသိန်းခွဲလောက်အတွက်မနေ့ကစတင်ပို့ပေးနေတာပါ။ ုံချုံရေးအခြေအနေကောင်းရင်တရင်နှစ်ပတ်အတွင်းမှာပဲအားလုံးကိုပို့ပေးနိုင်မယ်လို့ WFP အဖွဲ့ကပြောပါတယ်။ Israel နဲ့ Hamas တွေကြား82နာရီကြာအပြစ်ခတ်ရရေးသဘောတူညီချက်ဟာအင်္ဂါနေ့အထိမကျိုးပြတ်သေးပေမဲ့ရေရှင်ငင်းချမ်းရေးရနိုင်ဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမှာလုပ်နေတဲ့ဆွေးနွေးပွဲကတော့တိုးတက်မှုတစ်စုံတစ်ရာမရှိဘူးလို့ Israel အကြီးတန်းအရာရှိသူကပြောပါတယ်။အခုဒီနှစ်ဖက်ကြားကွာဟမှုတွေကိုညှိနှိုင်းမရနိုင်သေးပေမဲ့ဒီကနေ့ညနေမှာပြုတ်လုံမဲ့ဆွေးနွေးပွဲအတွင်းမှာတော့တိုးတက်မှုတစ်စုံတစ်ရာရနိုင်ဖို့ Israel ကပါလက်စတိုင်းတို့ကပါမျှော်လင့်ထားကြတာပါ။ဟမတ်စ်တွေကတော့ပါလက်စတိုင်းတွေဂါဇာကနေထွက်သွားတာကိုအတားအဆီးဖြစ်နေတဲ့အစ္စရေးနဲ့အီဂျစ်တို့ရဲ့ပိတ်ဆို့မှုတွေအားလုံးကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပြီးဒါဟာဒေသခံအများစုအတွက်လူသားချင်းစာနာမှုအထောက်အကူတွေပေါ်မှာမှီခိုလာအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်
တောင်အာဖရိကဒေသမှာအဆိုးရွားဆုံးပြန့်နှံ့နေတဲ့ Ebola virus ပိုးကူးစက်မှုကိုတိုက်ဖျက်နိုင်ဖို့အဆိုးရွားတွေကကြိုးပမ်းနေကြတယ်လို့စမ်းသပ်ဆဲအဆင့်မှာပဲရှိသေးတဲ့ Ebola ဆေးဝါးအသုံးပြုဖို့ကျင့်ဝတ်နဲ့ညီပါမလားဆိုတဲ့ဆွေးနွေးမှုတွေနဲ့ပတ်သက်တဲ့ရလဒ်ကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကထုတ်ပြန်လိုက်ပါတယ်ဒီဆေးကိုစမ်းသပ်ခံသုံးဆဖို့အတွက်ဆေးရဲ့အကျိုးအပြစ်တွေကိုလူနာကိုယ်တိုင်သိစေရမှာဖြစ်ပြီးလူမှုဝန်ကျင်နဲ့လူနာရှင်ကိုယ်တိုင်ရဲ့သဘောဆန္ဒအရလွတ်လပ်စွာရွေးချယ်ခွင့်ရှိမယ်လို့ဆိုပါရယ်။ Ebola ရောဂါကူးစက်ခံရတဲ့ Liberia ကဆရာဝန်အုပ်ကိုကူတာဖို့ American Company တစ်ခုကပေးပို့မဲ့ဒီစမ်းသပ်ဆဲဆေးဝါးကိုလက်ခံရယူဖို့ Liberia ကပြင်ဆင်နေချိန်မှာအခုဆွေးနွေးပွဲဖြစ်လာတာပါ။Zmap လို့နာမည်ပေးထားတဲ့ဒီစမ်းသပ်ဆေးဝါးရပ်ပိုင်းအတွင်းရောက်လာဖို့မျှော်လင့်ထားတဲ့အကြောင်း Liberia အရာရှိတွေကမနေ့ကပြောဆိုပါရယ်ဒီဆေးထုတ်တဲ့ကုမ္ပဏီကတော့အမည်ထုတ်မပြောထားတဲ့အနောက်အာဖရိကနိုင်ငံတစ်ခုကဆေးမာတာကိုလက်ခံပြီးတဲ့နောက်အခုဆေးလက်ကျန်မရှိတော့ဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုထားပါရယ်တကယ်တော့ဒီဆေးဟာလူတွေအတွက်အန္တရာယ်ရှိမရှိဆိုတာမဆန်းသတ်ရသေးပါဘူးEbola ကူးစက်ခံရတဲ့စပိန်ဘုံကြီးတပားကိုဒီဆေးနဲ့ကူးသားဖို့စီစဉ်ခဲ့ပေမဲ့သူဟာဒီကနေ့မှပဲမက်ဒရစ်ဆေးရုံမှာဆုံသွားခဲ့ပါတယ်။ Ebola ကူးစက်ခံရတဲ့ American ကျန်းမာရေးဝန်ထမ်းနှစ်ဦးကိုတော့ဒီဆေးတိုက်ခဲ့တာပါ။ဒါပေမဲ့ဒီဆေးကယောဂါကိုဘယ်လောက်အတိုင်းတာထိကူးသားပေးနိုင်ခဲ့ရဲဆိုတာတိတိကျကျမသိရသေးပါဘူး။ Guinea, Liberia, Sierra Leone နိုင်ငံတွေမှာ Ebola ကြောင့်တည်ဆုံးသူတထောင်ကျော်ရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဩစတြေးလျနိုင်ငံမြောက်ပိုင်းမှာ American လေတပ်နဲ့ရေတပ်စခန်းတွေကိုတိုးမြင့်ချထားဖို့ American နဲ့ Australia ထိပ်တန်းအရာရှိတွေသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ် American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ကာကွယ်ဝန်ကြီး Chuck Hagel တို့ Australia နိုင်ငံ Sydney ကိုရောက်ရှိနေခြင်းမှာအခုလိုသဘောတူညီမှုရခဲ့တာပါလက်ရှိမှာစိန်ခေါ်မှုအစ်တွေကိုရင်ဆိုင်နေရတယ်လို့ဝန်ကြီး Kerry ကပြောပါတယ်တောင်တရုတ်ပင်လယ်ပြဿနာဂျပန်ပင်လယ်နဲ့တခြားနေရာတွေမှာကျုံနေရတဲ့မရေရာမှုတွေမြောက်ကိုရီးယားအရေးကမ္ဘာနေရာအနှံ့က Islam အစွန်းရောက်တွေနဲ့မကောင်းတဲ့ရွေးချက်နဲ့အကြမ်းဖက်တိုက်ခိုက်နေသူတွေကိစ္စလို့ပြဿနာမျိုးစုံရင်ဆိုင်နေမှုအတွက်အတူတကောလက်တွဲဆောင်ရွက်ဖို့အများကြီးလိုနေတယ်လို့လည်းပြောပါတယ်။ Australia ဟာ American ရဲ့အရေးကြီးတဲ့မိတ်ဖက်နိုင်ငံတစ်နိုင်ငံဖြစ်ပြီးအခုရယူခဲ့တဲ့သဘောတူညီမှုတွေနဲ့နှစ်နိုင်ငံစလုံးအတွက်အရေးပါတဲ့ဒေတာရင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေဖြည့်ရှင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းဝန်ကြီး Kerry ကပြောပါတယ်။2011ခုနှစ်ကအစပြုပြီးအခုနောက်ဆုံးအပိတ်လက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီသဘောတူညီချက်ဟာ2018ခုရောက်ရင်ဒဝမ်မှာ American တက်အင်အား2500ထိဖြန့်ကျက်သွားဖို့ဆိုတဲ့အာရှမှာ American ရဲ့ဩဇာလွှမ်းမိုးမှုထိန်းချုပ်ဖို့ကြိုးစားနေတာရဲ့အဓိကအစိတ်ပိုင်းဟာအစိပ်ပိုင်းမှာ Mr. Kerry နဲ့ Mr. Hagel တို့ကဩစတြေးလျနိုင်ငံခြားရေးဝန်ကြီး Julie Bishop နဲ့ဩစတြေးလျကာကွယ်ရေးဝန်ကြီး David Johnston တို့နဲ့တွေ့ချိန်မှာလုံခြုံရေးကဆိုင်ရာကိစ္စရပ်အတော်များများကိုဆွေးနွေးနိုင်ခဲ့ကြပါတယ်
။ Indonesia ရွေးကောက်ခံသမ္မတ Joko Widodo ဟာဂျပန်နိုင်ငံခြားရေးဝန်ကြီး Fumio Kishida နဲ့ဒီကနေ့ဂျကာတာမြို့တော်မှာတွေ့ဆုံပြီးပင်လယ်ရေကြောင်းဆိုင်ရာဥပဒေကိစ္စဆွေးနွေးခဲ့ကြပါတယ်။ Widodo ရဲ့အဆိုအရဂျပန်နိုင်ငံခြားရေးဝန်ကြီးက Indonesia နဲ့ဆက်ဆံရေးတွန်းမြင့်ဖို့မျှော်လင့်ကြောင်းနဲ့ပင်လယ်ရေကြောင်းဆိုင်ရာကိစ္စတွေကိုဥပဒေအတိုင်းနှစ်ဖက်အခိုင်အမာကိုင်တင်ဆောင်ရွက်သွားဖို့ဆွေးနွေးကြတယ်လို့တွေ့ဆုံမှုအပြီးတည်င်းထောက်တွေကိုပြောသွားခဲ့တာပါ။
ဟောလီဝုဒ်ရုပ်ရှင်လောကရဲ့နာမည်ကျော်သရုပ်ဆောင်တစ်ဦးဖြစ်တဲ့ Robin Williams ဟာအသက်63နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ California ပြည်နယ် San Francisco မြို့နားကသူ့ရဲ့အိမ်မှာကိုယ့်ကိုယ်ကိုတက်တည်သွားခဲ့ပုံရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ Robin Williams ဟာလူရဲ့စိတ်ဝိညာဉ်အစိတ်ပိုင်းတိုင်းကိုလှောက်ခတ်စေခဲ့တဲ့သူမတော်ထူးချွန်သူသရုပ်ဆောင်တစ်ဦးဖြစ်တယ်လို့ American သမ္မတ Barack Obama ကချီးကျူးစကားဆိုတာခံရသူပါ။သူဟာတိတ်ကိုလေးစားအားကျပွဲကောင်းသူဖြစ်တယ်လို့ပြောင်မြောက်တဲ့ Permission သရုပ်ဆောင်ပဲစစ်မှန်တဲ့လူသားတစ်ဦးဖြစ်တဲ့ Robin Williams ကိုဆုံးရှုံးလိုက်ရတဲ့အတွက်အလွန်မင်းအံ့ဩတုန်လှုပ်ခဲ့ရတယ်လို့ Waiting for God ကိုပြဿနာမှာသူနဲ့အတူတရုပ်ဆောင်ခဲ့တဲ့ Steve Martin ကပြောပါတယ်။ Williams ကအောက်ဆီဂျင်ပြတ်လို့အသက်ရှူမွန်ပြီးသေဆုံးတယ်လို့ယူဆကြပေမဲ့သေဆုံးရတဲ့အကြောင်းရင်းတော့အတိအကျမသိရသေးပါဘူး။ Williams ကတကောတော့ဟာဒလူရှင်တော့အဖြစ်ကနေ2080ပြည့်နှစ်နောက်ပိုင်းမှာ Mock and Mindy ဆိုတဲ့ဇာတ်လမ်းနဲ့ရုပ်တံလောကကိုစတင်ဝင်ခဲ့ပြီးရုပ်ရှင်တွေကိုအများပြားရိုက်ကူးခဲ့သူဖြစ်ပါတယ်။ Direct from Washington
The Voice of America ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နှမ်းလောင်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ပြီးခဲ့တဲ့အရင်စစ်အစိုးရရေးဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံပါပုံမှ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးရရှိထားတဲ့လူမှုလက်မှတ်တွေကိုလွှတ်တော်နှစ်ရက်ထံကိုတင်ပြနိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်နေတဲ့အကြောင်း NLD ပြောခွင့်ရကပြောပါတယ်NLD အပါအဝင်တိုက်ခိုက်အင်အားစုအတော်များများပြင်ဆင်ဖို့လိုလားနေတဲ့ဒီအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးဟာလွတ်တော်တဲ့ကိုရောက်လာရင်လည်းဘလောက်ထိပြင်ဆင်ခွင့်ရမလဲဆိုတာကိုစောင့်ကြည့်ရမှာပဲဖြစ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကပြောကြပါတယ် VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူမှုဖွဲ့စည်းတို့ပူးပေါင်းပြီးတော့လူမှုဆန္ဒကောက်ခံထားတဲ့ပုံမှန်436ပြင်ဆင်ရေးလက်မှတ်တွေကိုမနေ့ပြန်ဩဂုတ်လ13ရက်နေ့မှာလွှတ်တော်ကိုတင်ပြဖို့ပြင်ဆင်နေတယ်လို့ NLD ပြောခွင့်ရှိသူဦးညံဝင်က VOA ကိုပြောပါတယ
်ကျွန်တော်တို့လက်ပြန်လာတင်ပြမယ်ဆိုလက်ပြန်ပြီးအောင်တော့စူးစမ်းနေတယ်ကျွန်တော်တို့အရင်အတွက်တရင်ပေးမယ်နောက်ပြီးတော့ဒီ436လောက်ရတဲ့ကိစ္စနဲ့ရှင်းလင်းချက်ကလေးပါမယ်အဲ့ဒါအတော့မနေ့ပြန်စာထွက်ရင်ကျွန်တော်ပေးပါမယ် website နဲ့တင်ပေးပါမယ်အဲ့လွတ်တော်၄၀စလုံးပို့မှာတော်တော်၃၀၀စလုံးကပြည်တော်စုရဲ့မြို့သားလွတ်တော်ရဲ့ဒီလူလွတ်တော်ရဲ့
ပြီးခဲ့တဲ့မေလ28ရက်နေ့ကနေဇူလိုင်လ19ရက်နေ့အထိဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်ပြည်သူ၅သန်းနီးပါးရဲ့ထောက်ခံဆန္ဒပြုတဲ့လက်မှတ်တွေကိုရရှိခဲ့တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ငင်းကြိုင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းတို့ကပူးတွဲကော်မတီဒဏ္ဍာရှင်းလင်းပွဲကိုအခုလ6ရက်နေ့တုန်းကပြုလုပ်ခဲ့ပြီးတော့ပြောဆိုခဲ့တာပါနောက်ရှိဖွဲ့စည်းပုံကိုအဓိကပြင်ဆင်မယ်ဆိုရင်လွှတ်တော်တွေကကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့ဒီပုံမှန်၄၃ကြောင်းဟာဘယ်လောက်ထိအရေးပါတယ်ဆိုတဲ့အချက်ကိုပြည်သူသိအောင်ဟောပြောမှုတွေလုပ်ခဲ့ပြီးတော့ဒီပုံမှန်ဟာပြင်ဆင်ဖို့အမှန်တကယ်လိုအပ်တယ်ဆိုတာပြည်သူ့ဆန္ဒခံယူတဲ့လက်မှတ်ရေးထုတ်မှုတွေကိုပြည်အောင်လွှတ်တော်ကိုတင်ပြနိုင်အောင်၄၃၆လက်မှတ်ကောက်ခံရေးတွေမြန်မာနိုင်ငံအနှံ့ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်ပုံမှန်436ပြင်ဆင်ရေးအတွက်ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုမှုဟာဆိုရင်ထိုက်တဲ့နဲ့အကျိုးတရားမှုရရှိလာမယ်လို့ရှုမြင်တဲ့အကြောင်းပြောင်းလွတ်တော်နိုင်ငံကသူတော်ဦးရွှေမန်ကမနေ့တုန်းကလွှတ်တော်အတွင်းမှာတရတော်တွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါသေးတယ်။သူတော်ဦးရွှေမန်ပြောဆိုသလိုလွှတ်တော်ကဖွဲ့စည်းပုံပြင်ဆင်နဲ့ပတ်သက်ပြီးတော့ဘလောက်အကျိုးရှိရှိဆောင်ရွက်ပေးမလဲဆိုတာကတော့သူတို့ရဲ့ဆောင်ရွက်ချက်ပေါ်မှာမူတည်မယ်လို့88မျိုးဆက်ညီညီနဲ့ပွင့်လင်းလူမှုဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကပြောပါတယ
်။ကျွန်တော်တို့ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ဟာအကျိုးတရားမှုဆိုတာတည်းမဖြစ်မနေကျင်ရမယ့်ကိစ္စလေလို့ကျွန်တော်တို့ကအဲ့လိုနားလဲတယ်ကြာ။ဘာလို့တော့တခြားလုံးဟာဒီ2008ဖွဲ့စည်းအုပ်ချုပ်မှုခြေခံဥပဒေအကြောင်းပြောမယ်ဆိုရင်ကျွန်တော်တို့အငင်းပွားပွေတာတွေကြီးပဲလीတိုင်းပြည်ငြိမ်းချမ်းရေးကိုလည်းဒီဖွဲ့စည်းအုပ်ချုပ်မှုခြေခံဥပဒေနဲ့ဘယ်လိုမှကျွန်တော်တို့တိောက်လို့မရဘူးဗျာအဲ့တော့ဖွဲ့စည်းပုံကတော့ကျွန်တော်ပြင်ရမှာပဲဖွဲ့စည်းပုံလုံးဝပြင်စရာမလိုဘူးဆိုပြီးတင်းခံနေပဲဆိုရင်တော့အဲ့တင်းခံတဲ့လူကတမိုင်းရဲ့တရားခံဖြစ်သွားမှာလीကျွန်တော်ပြောတာကျွန်တော်ညင်တာတော့ဗျာခုနပြောလို့ဒီလိုပြင်မှုဒူဆန္ဒရှိတာပြီးပြင်ပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ဝမ်းသာမှာပေါ့ဗျာ။ဘာပဲပြောပြောဟိုကြိုဆိုရမှာပဲလေ။အဲ့ဒါကတော့လေ။ဘာပဲပြောပြောဒီကျေးဇူးအတန်လွတ်တော်အတန်ဆိုတဲ့စကားရတဲ့ဒီလောက်ကန်ဆောင်ရတဲ့လို့ပဲယူဆရမှာပေါ့ဗျာ။
လွတ်တော်ထဲမှာအင်အားကြီးအာဏာရပါတီပြည်ခိုင်မျိုးပါတီကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88အပါအဝင်မြန်မာနိုင်ငံအင်အားစုတော်တော်များများက2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တောင်းဆိုပေမဲ့သူတို့ဘက်ကအများကြီးပြင်ဆင်လိုက်ရောပေးမဲ့သဘောသိမ့်မတွေ့ရဘူးလို့မြန်မာနိုင်ငံလက်ရသုံးသူဒေါက်တာရမျိုးသိန်းကပြောဆိုပါတယ်
ဟိုပုံမှန်လေးတော့ချက်ကိုပြင်မဲ့ပုံစံမျိုးလုပ်ပြီးတော့မပြောင်းစုလို့တော့မှမပြင်တာမျိုးလည်းဖြစ်နိုင်တယ်နောက်တစ်ချက်ကကြတော့အဲမဖြစ်မနေเนาะဟိုပြင်ဆင်ရမယ်အချက်တည်းမျိုးဖိအားပေးမှုမျိုးနဲ့ပေါ်လာလို့ရှိရင်လည်းအနေဆုံးပြင်ဆင်မှုကိုပဲလုပ်မယ်လို့မြင်တယ်ဥပမာအနေဆုံးပြင်ဆင်မှုဆိုတာ85ရာခိုင်နှုန်းကိုအတိပြင်ဆင်မှုမျိုးဒါမှမဟုတ်ရင်လည်းဥပမာ80ရာခိုင်နှုန်းပြင်ဆင်မှုမျိုးဒီလိုပုံစံမျိုးပဲလုပ်မယ်လို့ထင်တယ်အဲ့ကို80ရာခိုင်နှုန်းတော့သိဖြစ်နိုင်မယ်မထင်ဘူးအလုံးစုံဖြစ်နိုင်ရင်ဒီ85ရာခိုင်နှုန်းကျော်ဆိုတဲ့နေရာမှာကျော်ဖြတ်ပြီးတော့85ရာခိုင်နှုန်းဆိုတဲ့ပြင်ဆင်မှုမျိုးဖြစ်ကောင်းဖြစ်လာနိုင်တယ်ဒါပေမဲ့ကျွန်တော်မြင်ရတော့သူတို့ဘက်ကတော့ဟို46ဟိုမပြင်းမဲ့ဒီတိုင်းထားတာကိုအဲပို့ပြီးတော့လိုလားမယ်လို့ထင်တယ်အစိုးရနဲ့ဒီညွှတ်တော်အနေနဲ့ပေါ့လေ
တချိန်တည်းမှာပဲပြည်တော်စုတော်မှာဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်တွေပေါ်မှုကော်မတီကလည်းပုံမှန်436ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပြင်ဆင်ကြမလဲဆိုတာကိုဆွေးနွေးမှုတွေလုပ်နေတဲ့နေရာမှာအခန်းလေးကနေပတ်သက်ပြီးတော့ပြင်ဆင်ရရှိတာတွေ လေးလာမှုတွေပြုလုပ်ခဲ့ပြီးဖြစ်တယ်လို့ Eric Comedy မှာပါဝင်တဲ့မြန်မာနိုင်ငံတော်ကိုယ်စားလှယ်ဒေါက်တာအေးမောင်က VOA ကိုပြောဆိုထားပါတယ်။ကြာသေးငယ်ရပိုင်းတုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ American နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တမန်တော်နဲ့တွေ့ဆုံခြင်းမှာရောပြည်သူ့တော်ဥက္ကဋ္ဌသူတော်ဥရှိမန်နဲ့တွေ့ဆုံခြင်းမှာရောတွန်းအားပေးမှုတွေလုပ်ခဲ့တာပါခင်ဗျာ။
ကိုအောင်ရဲမောင်ရဲ့သတင်းပိပိုချက်ပါရှင်။အမေရိကန်နိုင်ငံသားရွေးဝင်ကြီးဂျွန်ကယ်ရီရဲ့မြန်မာခီးစဉ်အပေါ်ဝေဖန်ချက်တချို့ကိုလည်းပြောပြပေးပါဦးမယ်။အာဆီယံဒေသရဲ့အစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံကိုရောက်လာခဲ့တဲ့အမေရိကန်နိုင်ငံသားရွေးဝင်ကြီးဂျွန်ကယ်ရီဟာနေပြည်တော်မှာနေထိုင်နေစဉ်အတွင်းအမေရိကန်အစိုးရကပြစ်မှတ်ထားတန်းခတ်ရေးယူထားသူတဦးပိုင်ဆိုင်တဲ့ဟို nangan jai wunyi thana ga phit de lo American nangan jai thana ga tong pya ma de a chang song go ro ku ta nyu ga pyo pya pe ba me shin
American nangan jai wunyi John Kerry ha ni pi ro ma siwe tyaok ni sin twin di Lake Garden Hotel ma tae khu ga de lo be nangan jai wunyi mya siwe san ya thin da shin nung bwe go le ai hotel ma be pyu lo khe ra ba di hotel ha u sa so pai ne Max Myanmar company ga pan san na phit de so ra go Max Myanmar တဝန်ရှိသူတွေကိုကူကားပြီးတော့ရန်ကုန်ခြေဆိုင်မြန်မာ Times သတင်းမှာရေးသားဖော်ပြလိုက်တာကြောင့်ရန်ကုန်မှာဒီလူပြောများတဲ့သတင်းပုတ်ဖြစ်နေတယ်လို့မြန်မာရေးလေးလာသူဒေါက်တာဖုံးဝင်းကပြောပါတယ်။ American ပြည်တော်စုအနေနဲ့2008ခုနှစ်ဂျိတ်လူလူသိများရတဲ့ဒီမြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူတန်းခတ်မှုဥပဒေအရပြစ်ဒဏ်ခတ်ခံစည်းနှင်းမှာဥစ္စာစော်ကိုရောသူ့ရဲ့ဒီ Max Myanmar ကုမ္ပဏီကိုပါ2009ခုနှစ်မှာစတင်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်။2013ခုနှစ်မှာအဲ့ဒီစင်းကိုထပ်မံဖြည့်ဆွတ်တော့လဲဥစ္စာစော်ရဲ့နာမည်ကပါနေတော့မှာ
Foreign Minister meeting, but I mean, to look at the ERF for the ASEAN Regional Forum, but the Lade Chima, the Rua, the Hotel, the American Suyaga sanctioned locality, the Hotel Chimney. So, Eddie, who leaded your tip on our. So, but the money does the Yama Yumbo, Algoma, who media the other, the teacher, pay you like the Chimjama way, the other and all Kiara for it.
ဥစစော်အပါဝင်ရင်စစ်ဆူရနဲ့နှိစက်ပတ်သက်မှုရှိတဲ့ခရိုနီစီးပွားရေးသမားတွေကိုအမေရိကန်ပြည်တော်စုရဲ့ပြစ်မှတ်ထားအရေးယူမှုစီးရင်ထဲမှာထည့်ထားပြီးတော့ဒီလူတွေနဲ့စီးပွားရေးပတ်သက်တာငွေကြေးအလွှဲပြောင်းလုပ်တာတွေအပေါ်မှာအမေရိကန်ပြည်တော်စုကတားမြစ်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကိုစုံစမ်းမေးမြန်းရမှာတော့ဒီခီးစဉ်တွင်နိုင်ငံရေးဝန်ကြီးတဲခိုနေရာချထားတဲ့ကိစ္စတွေကိုမြန်မာနိုင်ငံရေးဝန်ကြီးဌာနဘက်ကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့နိုင်ငံရေးဌာနအရာရှိတူက VOA ကိုပြောပါတယ်။ဒါပြင် American ပြည်တော်စုရဲ့ဒီ IEEPA ခေါ်တဲ့ International Emergency Economic Power Act အရဆိုရင်ဒီထူးခြားတဲ့အခြေအနေတရားအမှာ American တာဝန်ရှိသူတွေအထူးသဖြင့်ဒီခီးသွားလာရတဲ့အခါမှာဒီတားမြစ်ကန့်သတ်ချက်ပေါ်မှာယာယီဖြေလျှော့ခွင့်ပေးတဲ့အချက်ရှိတယ်လို့လည်းနိုင်ငံရေးဌာနအရာရှိက VOA မြန်မာပိုင်းကိုပြောပါရယ်။ဒါပေမဲ့လို့လည်းနိုင်ငံရေးဝန်ကြီးမြန်မာနိုင်ငံမြောက်ခင်မှာသူတဲခိုမဲ့ဟိုတယ်ဟာဥစ္စာစော်ပိုင်ဟိုတယ်ဆိုတာကိုကြိုသိထားသလားဒါမှမဟုတ်အဲ့ဒီအတွက်ယာယီဖြေလျှော့ခွင့်ယူထားသလားဆိုတာတွေကိုတော့အသေးချာရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။သောတာရှင်များရှင်မြန်မာနိုင်ငံအနေနဲ့ပထမဆုံးအချိန်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခြင်းကစလို့ပြုပြင်ပြောင်းလဲမှုတွေဘလောက်အထိတွေ့ခဲ့ရပြီးပါပြီလဲ။ပြင်းစရာဘာတွေကြံအောင်မဲလို့ယူဆကြပါတယ်ဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါလေရှင်။
ခုည9နာရီထက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးချမှာဖြစ်ပါရယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရယ်။အခုကတော့မြန်မာနိုင်ငံတဝမ်းရေကြီးရေရှမ်းဖြစ်မှုတွေအကြောင်းကိုစူးစီးတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့သတင်းပတ်မြန်မာနိုင်ငံတဝမ်းမိုးများပြီးရေရှမ်းရေကြီးရေရှမ်းဖြစ်ခဲ့ပြီးတဲ့နောက်ထောင်နဲ့ချီတဲ့ရေဘေးဒုက္ခသည်တွေတောက်သုံးရေနဲ့တကူရေတန့်ရှင်းရေရေအခက်အခဲရေပေါ်ကျုံနေရပါတယ်။မြို့မီမြို့ဖားတွေအရက်ဖက်လူမှုအဖွဲ့အစည်းစေတနာဝန်ထမ်းတွေကူညီလှူဒန်းပေးနေကြသလိုတက်ဆိုင်ရာပြန်လည်နေရာချထားရေးနဲ့ကယ်ဆယ်ရေးဌာနရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးရေပေါ်လိုအပ်ချက်တွေကိုစီစဉ်ဆောင်ရွက်ပေးနေပါတယ်။ရေဘေးဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါရရှင်။
ပြည်နယ်နဲ့တိုင်းဒေသတချို့မှာရေကြီးရေရှမ်းမှုတွေဆူဆူဝါဝါဖြစ်ခဲ့တဲ့အတွက်ရေဘေးဒုက္ခသည်စခန်းတွေမှာခိုလုံနေကြရတဲ့ထောင်ထောင်ချီတဲ့ရေဘေးဒုက္ခသည်တွေကိုရမိရဖတွေစေတနာဝန်ထမ်းတွေကထမင်းထုတ်တွေအရေးပေါ်စားသုံးနိုင်တဲ့ရိတ်ခါကြောင့်တောက်ရည်တန်တွေကိုလိုက်လံဝေငှပေးနေပေမဲ့ရေဘေးဒုက္ခသည်တွေအတွက်တောက်သုံးရည်နဲ့တကူရည်တန်ရှင်ရည်အရေးပေါ်ရည်ကတော့လိုအပ်နေတယ်လို့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းကရေဘေးဒုက္ခသည်တွေကိုလိုက်ပြီးတော့ကူညီပေးနေတဲ့နာရေးကူညီမှုအသင်းရန်ကုန်ရဲ့ဥက္ကဋ္ဌဦးကျော်သူကပြောပါတယ
်ကဲကဲသူနေတိုင်းစာရေးပေါ့ရေးပေါ့လေနောက်ပိုင်းကျရင်တော့ဒါသူကျမ်းမာရေးတွေပါခဲထိခိုက်နိုင်တဲ့အနေအထားမျိုးရှိရည်တော်တဲ့မှာကြာတော့အိမ်သာသွားလာလို့ဒီစာတောက်တာလို့ဒါနေတိုင်းရတာရယောဂဟောဖြစ်နိုင်တော့လို့သူတို့ကတော့ရေချိုးလာလို့ဟာတော့ဒီရေသေးပဲစင်စင်ချိုးနေကြတယ်အဲလိုတွေဖြစ်တယ်ရေပူးတွေရေတံပူးတွေကြောင့်သွားသွားလှူနေတာပဲရေတံပူးတွေလှူရဲရေတွင်းတွေဆိုတဲ့အကုန်ရေမြုပ်ကုန်တော့အကုန်လုံးကရေတန့်ပြန်ဖြစ်ပေါ်မှာမလွယ်ဘူးဒီရေကျပြင်မဲ့ဒါနေတိုင်းစားရတော်ရအကျမ်းမာရေးစကားလည်းအငယ်ရှိတဲ့အနေသားတော့ရှိရရေတောက်ရေပေါ့လေတောက်ရေရဲ့ရှားပါမှုဟိုတော့သူစက်ခံအောင်မယ်ဟိုဆိုင်နေဆိုတဲ့ရေတံပူးတွေရောင်းနေဆိုင်နေဆိုတဲ့အကုန်ရေမြုပ်ကုန်တော့နည်းနည်းလေးနောက်ပိုင်းရတော့ဒီချိုးရီကအဓိကပါလေချိုးရီရဖို့ကခက်သွားပြီ။တောက်ရီရတော့နောက်ပိုင်းသူပတ်စံရှိရင်ဝယ်တောက်လို့ရသေးတယ
်။ထောင်ချီတဲ့ရေဘေးဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုရေဘေးကယ်ဆယ်ရေးစခန်းတွေအရေးပေါ်ဖွင့်နေပြီးတော့ကူညီပေးနေတယ်လို့ပဲ။တောက်သုံးရီတန်ရှင်ရေးအတွက်လည်းနိုင်ငံတကာကျန်းမာရေးစောင့်ရှောက်မှုအဖွဲ့တွေရဲ့အကူအညီနဲ့ဆောင်ရွက်ပေးနေပါတယ်လို့ပြည်လဲနေရာချထားရင်းနဲ့ကယ်ဆယ်ရေးဌာနချုပ်ကညွှန်ကြားရေးမှူးချုပ်ဦးစိုးအောင်ကပြောပါတယ်
။ကယ်ဆယ်ရေးပစ္စည်းတွေထောက်ပံ့နေနောက်ကစံဘူရိခာရီကွေတွေထောက်ပံ့နေအရေးပေါ်ချက်ပြုတ်စားတော့နိုင်ဖို့အတွက်ကိုဟလာဟင်းဖို့ဆိုပြီးတော့မှအဲ့အရာတွေထောက်ပံ့နေအလုံးမအားတော့ပတ်စံ340ပေါ့အဲ့ဘကိုးပါပေါ့ဟိုတနေ့ထောက်ပံ့တာနောက်တစ်ခါကျွန်တော်တို့ဝါဗီရှင်နဲ့ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့လေဟလာဟိုဥစားပေါ့ရေတန်ဆေးပြားတွေဆေးတွေလေအေးရေတန်ဆေးလေရေတန်ဆေးတွေလည်းကျွန်တော်တို့ဖြန့်ပေးထားတယ်အခုကျွန်တော်သက်ဆိုင်ရာဂျမားရေးဝန်ကြီးဌာနကလည်းကျွန်တော်တို့ဒီအဲ့ဒီကယ်ဆယ်ရေးစခန်းနေလေ
ဟုတ်ကဲ့ကယ်
ဆယ်ရေးစခန်းနေဖွင့်ထားတဲ့နေရာမှာလဲကျွန်တော်တို့ဒီဆရာဝန်တွေတူနာပြုတွေနဲ့ဒီကျွန်တော်တို့ကင့်နေလေအဲ့ဒီမှာဖွင့်ပေးထားပါတယ်သုံးစားပေါ်တက်မတော်ကနေပြီးတော့မှစေတက်ဖွဲ့ရှိတယ်လေတက်မတော်စေတက်ဖွဲ့ကလဲကျွန်တော်တို့အဲ့ဒီစေတက်ရေးနေရာနေပြီးတော့မှဆရာဝန်တွေတူနာပြုတွေနဲ့အတူပဲသူတို့လဲကျွန်တော်တို့ကျမ်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့မှဒီစကံလေးတွေဖွင့်ပြီးတော့မှအဲ့လူလူကိုကိုယ်စားကူညီဆောက်ရှောက်ပေးနေပါလေ
အခုသတင်းပတ်အတွင်းမိုးလေဝသအခြေအနေကိုမိုးလေဝသပညာရှင်ဦးထွန်းတွင်ကအခုလိုသုံးသပ်ပါတယ်
နောက်ဆုံးတော့မိုးအားရော့ကျနေတယ်မိုးနည်းနည်းရော့တယ်နည်းနည်းအခြေအနေကောင်းပါတယ်အဲရေကတော့ရှိနေတုံးပဲပဲခူးအေရဝတီနောက်ပြီးတော့ရန်ကုန်နောက်မွန်းအဲ့ဒီဘက်မှာတော့ရေဖုံးတဲ့နေရာတော့ရှိနေတော့ဒါမှမဟုတ်လည်းရော့ရော့လာအေရီယာရော့လာမိုးရော့နေတာဒီနေ့ဆိုနှစ်ရက်သုံးရက်လောက်ရှိသွားပြီဗျာနော်အဲ့တော့ဒီတစ်ပတ်လုံးတော့နည်းနည်းအဲဒီရေကကျွန်တော်ယူဆတော့ဒီတဲ့ပုံမစိုးနိုင်တော့နည်းနည်းရော့သွားမယ်ထင်တာပဲကျွန်တော်နော်အဲ့လိုတော့မှန်ကြပါလား
ရေဘေးဒုက္ခတဲ့ပြည်သူတွေအတွက်ရေဘေးအနေနဲ့ကာကွယ်နိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့ကိုအာဏာပိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကစောင့်ရမှုတွေကိုပူးပေါင်းလှုပ်ဆောင်ပေးနေတာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်ခုအရောနိုင်ငံတကာသတင်းတပုတ်ကိုပြောပြပေးပါအောင်မယ်ကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုနေတဲ့ပြည်ပရောက်တိဘက်အစိုးရဟာတရုတ်အစိုးရနဲ့ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့တရုတ်ပညာရှင်တွေနဲ့လူမှုရေးအဖွဲ့တွေကိုချဉ်းကပ်မှုတွေထပ်တိုးလှုပ်ဆောင်နေပါတယ် VOA သတင်းထောက်အန်ဂျနာပါစရီချာအိန္ဒိယနိုင်ငံဒါရန်စလာကနေသတင်းပေးပို့လာတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်ရှင
်ပြည်ပရောက်တိဘက်အစိုးရရဲ့နိုင်ငံရေးခေါင်းဆောင်လော့ဆမ်ဆန်ဂီအိန္ဒိယနိုင်ငံမှာရှိတဲ့သူတို့ရဲ့ဌာနချုပ်ဒရမ်ဆာလာမြို့ကနေပြည်ပခရီးတွေသွားတိုင်းကြုံရလေရှိတာကတော့သူတို့ရဲ့ဘာသာရေးခေါင်းဆောင်ဒလိုင်းလာမာပြောနေတဲ့သူတို့ရဲ့မွေးရမြေအကြောင်းနဲ့ပတ်သက်ပြီးနားလည်မှုလွှဲမှားခြင်းတွေပဲဖြစ်ပါတယ်လူတော်တော်များများထင်နေတာကသူ့အနေနဲ့တိဘက်ဟာတရုတ်ကနေလုံးဝလွတ်လပ်ရေးကိုလိုချင်တယ်လို့တလွဲတွေကြီးထင်နေပါတယ
် We concluded that the misinformation was fedmainly by
တရုတ်အစိုးရနဲ့တရုတ်အစိုးရဘက်ကိုလိုက်ပါသူတွေကအခုလိုသတင်းအမှားတွေကိုဖျက်နေတယ်လို့ပဲကျွန်တော်တို့ကောက်ချက်ချပါတယ
်ဒလိုင်းလာမားဟာသူ့ရဲ့တိဘက်မွေးရမြေကိုပိုင်အုပ်ချုပ်ရေးရဖို့အတွက်နှစ်ပေါင်းများစွာလှုပ်ဆောင်နေတာဖြစ်ပြီးသူကအဲ့ဒီလမ်းစဉ်ကိုအလယ်လက်လမ်းစဉ်လို့ခေါ်ပါတယ်အခုတော့ပြည်ပရောက်အစိုးရအနေနဲ့အခုလိုအလယ်လက်လမ်းစဉ်နဲ့ပတ်သက်တဲ့နားလည်မှုလွဲမှားတာတွေကိုပြင်ဆင်ဖို့စူးစမ်းနေပါတယ်သူတို့ဟာဒီလှုပ်ရှားမှုကိုတိဘက်ကိုပိုင်အုပ်ချုပ်ရေးရဖို့အတွက် ူးပေါင်းဆောင်ရွက်မှုအများဆုံးလှုပ်ရှားမှုကြီးလို့ခေါ်နေကြပါတယ်ပြည်ပရောက်အစိုးရအဖွဲ့အနေနဲ့တရုတ်ပြည်သူတွေကိုအသိပေးကြင်တာကတိဘက်တို့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေဟာတရုတ်ဆန့်ကျင်ရေးလုပ်နေတာမဟုတ်ပါဘူးလို့တိဘက်မူဝါဒရေးရာအဖွဲ့ခေါင်းဆောင်တူတန်ဆန်ဖဲကပြောပါတယ
် They feel that it is the best possible way to resolve
အခုလိုကာလကြာရှည်နေပြီဖြစ်တဲ့ကိစ္စကိုဖြေရှင်းဖို့ဒီလိုလှုပ်ဆောင်တာဟာအကောင်းဆုံးနည်းလမ်းပါလို့သူတို့ထင်ပါတယ်ဒီလိုလှုပ်ဆောင်တာဟာတရုတ်ရဲ့နယ်နိမိတ်ပိုင်ဆိုင်မှုကိုမထိခိုက်ပါဘူးကျွန်တော်တို့လိုချင်တာဟာဟောင်ကောင်ပြည်သူတွေတောင်းဆိုသလိုစာပေလွတ်လပ်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်တွေဖြစ်ပါတယ်လို့ပြောသွားတာပါအခုလိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးလှုပ်ရှားမှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်တဲ့အနေနဲ့တရုတ်ပြောရေးဆိုခွင့်ရှိသူဟုံးလီကတိဘက်ခေါင်းဆောင်လော်ဆန်ဆန်ဂေးဟာတရားရာဂိုင်းလုံးခွဲထွက်ရေးသမားဖြစ်တယ်လို့ရှုံချလိုက်ပြီးသူ့ရဲ့ပြီးပါရောက်အစိုးရဟာတရားမဝင်ပါဘူးလို့ပြောပါတယ
်西藏分裂出去的这样一个分裂组织
ဒီအဖွဲ့ဟာခွဲထွက်ရေးအဖွဲ့ဖြစ်ပြီးသူတို့ရဲ့ရည်မှန်းချက်ကတော့တိဘက်ကိုတရုတ်ပြည်ထဲကနေခွဲထုတ်ဖို့စူးစမ်းနေတာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်တရုတ်အစိုးရကပြပရောက်အစိုးရနဲ့ဆွေးနွေးဖို့ညှင်းဆို့ထားပေမဲ့တာယာတဲ့ဒီဟိမဝင်နာမျိုးလေးကိုလာရောက်လဲပတ်တဲ့တရုတ်ပညာရှင်တွေနဲ့ဗုဒ္ဓဘာသာဝင်တွေယူဆောင်လာတဲ့အလို့တဘောဆွေးနွေးမှုတွေကတော့ရှိနေပါတယ်ဒါကိုပြပရောက်တိဘက်အစိုးရဝင်ကြီးချုပ်လော့ဆန်ဆန်ဂေးကအောက်ခြေကနေချင်းကပ်လှုပ်ဆောင်မှုတွေဖြစ်တယ်လို့ပြောပါတယ
် So we hope that at the people's level they have a better understanding of the issue of Tibet.
အခုလိုပြည်သူလူအောက်ခြေမှာ Tibet ကိစ္စနားလည်မှုတွေပုံမှန်တိုးပေါ်လာမယ်။အဲ့ဒီနောက်မှာတရုတ်ခေါင်းဆောင်တွေစီရောက်သွားပြီးသူတို့ရဲ့လက်ရှိမူဝါဒတွေကိုပြန်လည်သုံးသပ်စေဖို့ဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။အခုလက်ရှိတင်မာတဲ့မူဝါဒတွေကအလုံးမဖြစ်ပါဘူး။အဲ့ဒါကြောင့် Tibet ပြည်သူတွေအတွက်ပိုပြီးလွတ်လပ်တဲ့မူဝါဒတွေလုပ်ပေးမယ်လို့မျှော်လင့်ပါတယ
်။အခုလိုနီးလန်းတွေကထိရောက်ဖို့အတွက်အချိန်အများကြီးကြာနိုင်ပါတယ်။ဒါပေမဲ့တိဘက်တွေကစိတ်ရှည်ပါတယ်လို့ဆန်ဖဲကပြောပါတယ
်။ Yes sir we can wait we Tibetans tend to reincarnate
ကျွန်တော်တို့စောင့်နိုင်ပါတယ်ကျွန်တော်တို့တိဘက်တွေကလူပြန်ဝင်စားကြတယ်လေလို့ပြောသွားတာပါ90ကြာလပြီဖြစ်တဲ့တိဘက်နိုင်ငံရေးလှုပ်ရှားမှုတွေမှာဘာသာရေးဆိုင်ရာစိတ်ရှည်မှုတွေဟာနိုင်ငံတကာမှာတော့လေးစားသူအများအများရှိပေမဲ့တရုတ်ပြည်ထဲမှာတော့နိုင်ငံရေးအရာလွှမ်းမိုးနိုင်မှုအနည်းငယ်သာရှိပါတယ်ခင်ဗျာ
ကိုငင်းချန်တင်ပြခဲ့တာပါအင်ကာညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOE ရဲ့အင်ကာညနေခင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာပါကျမတို့ရဲ့ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့ကြာနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးပါမယ်
တရားဝါပြောတဲ့အီရန်နိုင်ငံပေါ်ပေါက်လာအောင်ရှေ့ဆက်လှမ်းမှုအတွက်ဝန်ကြီးချုပ်အစ်ဖြစ်တဲ့လက်ရှိအမည်စင်းတင်သွင်းတာခံရတဲ့ Heather L. Abadi ကို American သမ္မတ Barack Obama ကပန်ချလိုက်ပါတယ်။ American အစိုးရအနေနဲ့ Mr. L. Abadi ကိုထောက်ခံပံ့ပိုးပေးမှာဖြစ်တဲ့အပြင်အီရန်နိုင်ငံမှာချင်းချောက်မှုတွေရှိနေတဲ့ Israel Sunni စစ်သွေးကြွတွေကိုရင်ဆိုင်ဖို့အဖွဲ့ဆောင်ပါတဲ့အစိုးရတက်ကိုအ мян ဆုံးဖွဲ့စည်းဖို့လည်းတိုက်တွန်းလိုက်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry ကလည်းအီရန်မှာအစိုးရအသစ်တွေအ мян ဆုံးဖွဲ့ပေးဖို့အတွက်တိုက်တွန်းလိုက်တယ်လို့ဒီ Islamစစ်သွေးကြော်တွေတိုက်ခိုက်ရင်မှာအကူအညီတွေပေးမယ်လို့လည်းကတိပေးခဲ့ပါတယ်။လူသားချင်းစာနာမှုအကူအညီတွေတင်ထားတဲ့ truck ကအစီးပေါင်း280ကိုတိုက်ပွဲဖြစ်နေတဲ့ Ukraine နိုင်ငံအရှိတ်ဘက်ကိုထွက်ခွာသွားပြီလို့ Russia အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ဒါပေမဲ့ Ukraine အစိုးရကတော့ဒီ truck ကားတွေကိုအဝင်ခံမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကတိုက်ပွဲတွေအဆုံးသတ်စေဖို့အတွက်အီရတ်ကဂျာဝင်ဆောင်ရွက်ပေးနေတဲ့ဟာမတ်စ်တွေနဲ့ဆွေးနွေးပွဲဟာတိုးတက်မှုမရှိပါဘူးလို့အစ္စရေးညှိနှိုင်းရေးမှုတွေကပြောကြားလိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.